တော်တော်ရွေးကောက်ပွဲကိုနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပြီးဖြစ်ပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းတွေလွှတ်တော်တွင်မှမအောင်မမြင်ဖြစ်ခဲ့ပြီးနောက်တနင်္ဂနွေနေ့အတိုင်းအတာနဲ့မဲဆန္ဒရှင်စီရင်လွှဲမှားမှုတွေကိုပြင်ဆင်မပြီးသေးပေမဲ့လို့ရွေးကောက်ပွဲကျင်းပမယ့်ရက်ကိုကြေညာလိုက်တဲ့အပေါ်မှာတော့အတိုက်အခံတွေ မကြခင်ရက်ပိုင်းအတွင်းမှာပဲဆုံးဖြတ်မယ်လို့လည်းပြောဆိုလိုက်ပါတယ်။မတ်တိန်ကြီးထက်ကစူးစီးတင်ပြထားပါရရှင်
။ဟုတ်ကဲ့ပါရှင်။လွှတ်တော်အသီးသီးအတွက်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကိုနိုဝင်ဘာလ10ရက်တနင်္ဂနွေနေ့မှာကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ညွှန်ကြားရေးမှူးဦးတောင်းလိုင်ကအခုလိုပြောပါတယ
်တင်းမွေနေနေပါလူဝင်မာလာရှိရဲ့တင်းမွေဒီအခုဆက်ကကျွန်တော်တို့ရွေးကောက်ပွဲကျင်းပမယ်ရက်ပေါ့နောက်တစ်ခုပါသေးတယ်ဗျဟို90လောက်နေမြင်းစင်းစတင်နေတယ်ဆိုတော့ဥစ္စာမှာပြင်ရကျပါတွဲကျင်တယ်နော
်လွှတ်တော်တွေမှာအခြေခံဥပဒေပြင်ဆင်ရေးမဲခွဲဆုံးဖြတ်မှုတွေမအောင်မမြင်ဖြစ်ပြီးချိန်မှာအခုလို2015လွှတ်တော်အမှတ်ရွေးကောက်ပွဲကျင်းပမယ်ရက်ထွက်ပေါ်လာခဲ့တာဖြစ်ပေမဲ့အဓိကအတိုက်အခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ကြိုဆိုလိုက်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့ရွေးကောက်ပွဲဝင်မယ်မဝင်ဘူးဆိုတာကိုတော့ဒီလ17ရက်နေ့ပါတီဗဟိုအလုံးမှုဆောင်ကြီးရဲ့စီဝေးပွဲမှာဆုံးဖြတ်ကြေညာမယ်လို့လည်းပါတီပြောခွင့်ရဦးထွန်းထွန်းဟင်ကပြောပါတယ
်ရွေးကောက်ပွဲဆိုတာရွေးကောက်ပွဲကိုကျွန်တော်ရှင်းနေလို့လည်းရှင်းနေလို့ပြောလို့ဆိုတော့ကျွန်တော်ကျေးဇူးရဲဆိုတာကကျွန်တော်ရွေးကောက်ပွဲရဲ့ချိန်မှန်မှန်ဆိုတော့အချိန်ပါလို့ရတဲ့ကြောင်းဆိုတော့ချိန်မှန်မှန်ကျင်းပါပါလို့ကျွန်တော်ကျေးဇူးပါပါခင်ဗျာနောက်တစ်ချက်ကကျွန်တော်ဒီရေကွယ်ပညာကြီးဆိုတဲ့အခါကျတော့ကျွန်တော်တို့ဒီဘောရုံကြီးဆောင်စီရင်ထိုင်လို့လူလာရဖက်ခင်ဗျာ။နော်ဘောရုံကြီးဆောင်စီရင်ထိုင်ပြီးတော့ကျွန်တော်တို့ရေကွယ်ဝင်နေနေပြီဆိုတော့ကျွန်တော်သိချင်မှာပါခင်ဗျာ။အဲဒီကျွန်တော်တို့ဆောင်ရင်ထားတဲ့နေရာစာတွေအရေးဒီကလေးရေကွယ်ဘောရုံကြီးဆောင်ရေကွယ်ဝင်နေလို့ကျွန်တော်တို့ကပညာလိုက်ပညာနဲ့ဆိုရင်ကျွန်တော်အသိချင်အောင်ကျွန်တော်ပြင်ထားတယ်ခင်ဗျာ။ကျွန်တော်တို့ဒီစက်တင်ရနေမှာတော့ကျွန်တော်ခုစီတော့အများကြီးနေပြည်ပြရှိပါတယ်ခင်ဗျာ။အဲ့ကြောင့်လို့ရှိရင်ကျွန်တော်ဒီဥစ္စာကိုသင်ချမ်းနိုင်ရင်လေလို့ယူဆပါတယ်ခင်ဗျာ
ရွေးကောက်ပွဲချင်းပဖို့လာပိုင်းမဲ့လူတော့တဲ့အချိန်မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကအကြိုးထုတ်ပြန်ထားတဲ့မဲဆန္ဒရှင်စည်းကိုအတိုက်အခံ NLD ပါတီဘက်ကတိတ်အိမ်တက်ဆင်းလိုက်လံစစ်ဆေးနေရဆဲလဲဖြစ်ပါတယ်ရွေးကောက်ပွဲမှာအဓိကကြားတဲ့မဲဆန္ဒရှင်စည်းရင်အမှန်ကန်ဆုံးရရှိရေးကိုအတိုက်အခံတို့ဘက်ကဆက်လက်လှုံ့ဆော်သွားမှာဖြစ်တယ်လို့2008ခုနှစ်အခြေခံဥပဒေပြင်ဆင်ရေးကိုလည်းဆက်လက်ပြီးတော့အာရုံစိုက်လှုံ့ဆော်သွားမှာဖြစ်တယ်လို့လည်း NLD ပါတီရဲ့ပြောခွင့်ရဦးထွန်းထွန်းဟင်ကပြောပါရစေ။ဒီ
လိုရဆိုင်ကြတာတော့မဟုတ်ပဲဘူးကျွန်တော်တို့က။အကြိုင်အတက်ကကြည့်တော့ကျွန်တော်တို့ဒီစစ်စစ်နိုင်နေတဲ့ကျွန်တော်တို့ဒီလိုစပါတယ်ခင်ဗျာ။အခုလို့ရှိရင်ကျွန်တော်တော်တော်လေးတော့အပြီးသွားပါပြီခင်ဗျာကျွန်တော်ပြီးနိုင်ပါတယ်ကျွန်တော်ရေးရပေးဝင်နေလို့ကျွန်တော်ဆုံးရပြီးနိုင်တယ်တပင်လေးတော့ပြည်သူတွေအကြီးစားရေးကျွန်တော်တိုင်ပါပါခင်ဗျာကျွန်တော်တို့ဒီလိုပါခင်ဗျာဒီလိုရောင်းပြကဘာမှမလုပ်ရသေးဘူးဒီလိုတော့မဟုတ်ဘူးခင်ဗျာကျွန်တော်ကျင်းရည်အရီပေါ့နော်တော်တော်ပြည်သူတွေကကျွန်တော်ဘယ်လိုမျိုးစိုက်ရှိရမလဲဘယ်လိုရည်ကြီးကြီးရှိရမလဲဒီဥစားပေးမှာဘယ်လိုပြီးပြေးမလဲအခုတော်တော်ပြည်သူတွေကဘာတွေဓာရီဓာရီတရားလုပ်ပြရမလဲဒီလိုတွေပေါ့ဗျာအဲ့ရတွေရတယ်ကျွန်တော်ကဒီကိစ္စကဒီလိုမျိုးလာရှိရတယ်ခင်ဗျာ136ကိစ္စတွေကပေါ်ပြီးတော့ကြည့်အောင်ဒီကိစ္စတွေကိစ္စတွေပေါ်ပြီးတော့ကြည့်အောင်ဒီကိစ္စတွေကတော့မျိုးရတယ်မျိုးစုပဲကအများအားဖြင့်ကျွန်တော်တို့ရှေ့ကနေလို့ကျွန်တော်တို့ထုတ်ရှားနေရတဲ့ပါလေခင်ဗျာအဲဒီတော့လေကျွန်တော်တို့လက်ရှိအခြေအနေနဲ့လက်ရှိအခြေအနေကိုတိုက်တော့လေကျွန်တော်ရေးဟောဝင်တို့ဒုတိယနဲ့ကျွန်တော်ဆုံးချိန်လက်ရှိအခြေအနေတိုက်ကျွန်တော်ဝင်ဝင်လို့ရတယ်ကျွန်တော်တို့ကအဖြစ်ရှိပါတယ်ခင်ဗျာ
မဲဆန္ဒရှင်စီရင်မှားယွင်းမှုတွေဟာရွေးကောက်ပွဲတည်ငြိမ်အေးချမ်းမှုကိုထိခိုက်စေနိုင်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောဆိုထားပြီးပြည်သူတွေနိုင်ငံရေးပါတီတွေအနေနဲ့လည်းမဲဆန္ဒရှင်စီရင်တိကျမှန်ကန်မှုရှိအောင်ဝိုင်းဝန်းဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ်ဒီကနေ့မှာပဲပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲတွေကိုနိုဝင်ဘာလ10ရက်နေ့တနင်္ဂနွေနေ့မှာကျင်းပမယ်လို့ကြေညာလိုက်တာပါလွတ်တော်ကိုယ်စားလှယ်လောင်းများအမည်စင်းတွေကိုတော့ဇူလိုင်လ20ရက်နေ့ကနေဩဂုတ်လ10ရက်နေ့အတွင်းမှာလက်ခံသွားမှာဖြစ်ပါတယ်။လွတ်တော်ကိုယ်စားလှယ်လောင်းရုပ်သိမ်းလို့ရင်တော့ဩဂုတ်လ17ရက်နေ့နောက်ဆုံးနေ့အဖြစ်သတ်မှတ်ထားပါတယ်။လွတ်တော်ကိုယ်စားလှယ်လောင်းတွေကိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဩဂုတ်လ12ရက်နေ့ကနေ21ရက်နေ့အတွင်းမှာစီစစ်သွားမယ်လို့လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဗုဒ္ဓဟူးနေ့မှာတရားဝင်ကြေညာလိုက်တာလည်းဖြစ်ပါတယ်ရှင်။